ရခိုင်မှာစစ်တွေနဲ့ကြောက်ဖြူအပြင်ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့နေရာတချို့မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ကိုတိုင်းအဆက်မှာလည်းနှစ်ဖက်တိုက်ပွဲတွေလာနေချီပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ရရှိတာရှိတယ်လို့လည်းရခိုင်စေးစောင့်ကြည့်နေသူတွေကဗီဒီယိုကိုပြောပါတယ်။ဒါပြင်ပဲကိုတိုင်းပြည်မျိုးနေကနေပြီးတော့ရခိုင်ကိုပြန်လာတဲ့စစ်ပေးတစ်ခွက်တဲ့တချို့ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောဆိုကြလိုက်တယ်ရှိပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ပြပြပေးပါဦးခင်ဗျာ။
စစ်ကောင်စီတပ်နဲ့အာရခတပ်တော်အေအေတို့ကြားတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကတည်းကရခိုင်နဲ့နယ်မြေထိစပ်နေတဲ့ပဲခူးတိုင်းမကွေးတိုင်းအေရဝတီတိုင်းတွေအထိကျယ်ပြန့်လာနေပြီးဒီကနေ့အချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါရခိုင်ပဲခူးအဆက်ရိုးမတခြားမှာလည်းနှစ်ဖက်တိုက်ပွဲတွေလာနေချီပြင်းထန်နေပြီးဗုဒ္ဓဦးနေကဆိုရင်တော့ပြည်ခရိုင်ညောင်ကျိုးကြီးရွာကစစ်ကောင်စီပင်မစခန်းတစ်ခုကိုအာရကတက်တော်အေအေနဲ့ပူပေါင်းတက်တွေကသိမ်းပိုက်လိုက်တယ်လို့ရခိုင်စီရေးစောင့်ကြည့်သူတို့ကပြောပါတယ
်လက်ရှိမှာတော့ကျွန်တော်တို့ကြားသိရသလောက်ဆိုလို့ရှိရင်မနေ့ကမနေ့ပိုင်း9နာရီကျော်လောက်မှာဒါဟိုဘာလို့ဟိုညောင်ကျိုးတိုက်ပွဲပြီးဆုံးသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဒါအဲ့ဒီညီအောင်ဒီအာရကတက်တော်လေးကကျော်လိုက်ပူပေါင်းတက်ပွဲတွေကနေပြီးဆိုသိမ်းပိုက်လိုက်တယ်အာညောင်ကျိုးစခန်းကိုသိမ်းပိုက်လိုက်တာဖြစ်တယ်။ညောင်ကျိုးမှာအဲဒီသူတို့ရဲ့ခိုင်မှာအာပြင်ဆင်ထားတဲ့ညောင်ကျိုးရဲ့ခိုင်စခန်းပေါ့
။ညောင်ကျိုးပြင်မစစ်စခန်းကစစ်ကောင်စီတပ်အရာရှိတချို့နဲ့တပ်သားတွေဟာတောင်ကုတ်ပန်းတောင်လန်အတိုင်းတက်ဆုပ်သွားပြီးညောင်ချီရောက်စခန်းမှာတွားရောက်ပူးပေါင်းနေတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာနိုင်တယ်လို့သူကဆက်ပြောပါတယ
်။အဲဒီကဒီညောင်ကျိုးကနေပြီးတော့ဒီတက်ဆုပ်လာတဲ့အဲဒီအရာရှိဆုံးတဲ့သူတို့ရဲ့ဒီမြစ်ကြံစစ်ပြီးတော့ဟာဒီညောင်စထောင်းမှာရှိတဲ့သူတို့ရဲ့ဆန်စအခိုင်မှာပြင်းထန်တဲ့အဲညောင်စထောင်းစခန်းကိုဟိုဆုတ်ပါပြီးတော့အဲမှာတက်ပေါင်းသွားတယ်လို့ကြားတယ်
တောင်ကုန်ဘရောင်းလန်ရခိုင်ရိုးမပေါ်မှာရှိတဲ့စစ်ကောင်စီရဲ့နတ်တောင်တာဝါရင်စခန်းကိုလည်းအာရခတက်တော်အေအေဘက်ကပြီးခဲ့တဲ့လကတည်းကတိမ့်ပိုက်ထားပြီးဖြစ်ပါတယ်ဒါအပြင်စစ်ကောင်စီတပ်တွေဟာရခိုင်ပြည်နယ်တောင်ကုန်မြို့နယ်ကနေပဲခူးတိုင်းပြည်မြို့နယ်အတွင်းကိုရောက်နေတဲ့စစ်ဘေးရှောင်တချို့ကိုဒီရက်ပိုင်းဖမ်းဆီးတာတွေလုပ်နေတယ်လို့လည်းရခိုင်စီရေးစောင့်ကြည့်သူကဆက်ပြောပါတယ
်တောင်ကုန်မြို့တင်းတိုက်ပွဲကာလတုန်းကဒီပြည်ဆက်ကိုဒီစစ်ဘေးဆောင်သွားရတဲ့ဒါတောင်ကုန်ဒေသခံပြည်သူကအလက်ရှိမှာသူတို့ဒီကိုနေရက်ကိုပြန်တိုက်ခါမှာပေါ့အဲဒီမှာအဲဒီခရိုင်ဟုတ်ရှိပဲမြို့နယ်ကြီးကညောင်ချောင်းကျော်အင်းမှာအဲ့ဒီကိမုံဝန်ကြီးစစ်ကောင်စီစစ်ကြောင်းတခုကဖမ်းယူပေါ်ရတာအဲဖမ်းပြီးတော့ဒီလက်ပြန်ကျိုးတုံးပြီးတော့အဲ့ဒီမှာရင်းနှီးပြီးတော့ဒီကပ္ပစ6တရင်အပြင်တို့ပုံပေါ်ရတော့ကြားရပေါ့နော်အဲအဲ့ဒီမှာအမျိုးသမီးတွေပါတယ်နာအမျိုးသမီးငယ်လေးတွေပါတယ်ကလေးလေးတွေပါတယ်အဲအသက်ကြီးပိုင်းတွေပါတယ်စုစုပေါင်း100ယောက်ကြားတယ်
ဒီကံပြည်နယ်ထဲမှာတော့ကြောက်ဖြူနယ်စစ်တွေမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတာတွေဒရုန်းနဲ့နေရောညပါပစ်ခတ်နေတာကြောင့်အရသာထိခိုက်ဒဏ်ရာရတာတွေနဲ့လူနေကျေးရွာတွေလည်းမီးလောင်ပျက်စီးတာတွေရှိလာနေပါတယ်။ဒီကံပြည်နယ်နဲ့အနီးဝန်းကျင်ဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီတပ်တွေနဲ့အေအေတို့2023နိုဝင်ဘာလကုန်ပိုင်းကဆလို့တိုက်ပွဲတွေတကြောပြန်ဖြစ်လာခဲ့ပြီးရခိုင်ပြည်နယ်မှာတိမ့်နဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရပြီးလူသားချင်းစာနာမှုအကြမ်းတည်းတွေပေါ်ပေါက်လာမှာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းသတိပေးနေကြပါတယ်ခင်ဗျာ